ကာဇာကမြောင်ကနေရတော်ပြများကိုအင်ကာနီရုံကလီချောင်းကနေပြီးတော့ထပ်မံတိုက်ခိုက်ခဲ့တဲ့ကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပြီးတော့ဒီလိုတိုက်ခိုက်မှုတွေနောက်ထပ်လက်အတန်ကြာထိဆက်ပြီးတော့ဖြစ်နေနိုင်သေးတယ်လို့လည်းအစ္စရေးစစ်အရာရှိချုပ်ကပြောပါတယ်။အကြမ်းဖက်အဖွဲ့အစည်းတစ်ခုကိုချိန်မုံမှုအချိန်တူဖျက်လမ်းမရှိဘူးလို့ Hamas အဖွဲ့ကရည်ညွှန်းပြီးတော့အစ္စရေးစစ်ဦးစီးချုပ် Hazi Halabi Halabi ကအင်ကာနီမှာပြောဆိုလိုက်တာဖြစ်ပါတယ်။ Hamas အဖွဲ့ကအစ္စရေးတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့နေရာမှာသုံးတဲ့နေရာတွေနဲ့ဥမင်လှိုင်ကောင်းတွေရဲ့ပါဝင်ပြစ်မှတ်ပေါင်း100ကျော်ကိုထပ်မံတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ဂါဇာလေဘက်မှာရှိတဲ့ဒုက္ခသည်စခန်း300မှာလေကြောင်းတိုက်ခိုက်မှုတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေခံရတဲ့အကြောင်းလဲဒေသခံတွေကပြောကြပါတယ်။ဂါဇာမှာ Israel ရဲ့အခုလိုမျိုးလောလောလတ်လတ်လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အထူးပဲစိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကလည်းအင်္ဂါနေ့ကပြောဆိုကြပါတယ်။ Christmas ဂျူနေ့နောက်ပိုင်းဘုံကျဲတိုက်ခိုက်မှုတွေအတွက် Palestine 100ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့လည်းလူခွေးဆိုင်ရာကုလသမဂ္ဂရုံး UNHCR ပြောခွင့်ရသူကသတိပေးပြောဆိုပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျာမင်နေတန်ယာဟူးကတော့ဟာမတ်စ်အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးထားသူတွေကိုပြန်မလွှတ်မပေးမချင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်ကြောင်းပြောဆိုထားပါတယ်။